coronavirus အတွက် Washington DC မြို့တော်တာဝန်ရှိသူတွေစိုးရိမ်မှုရှိနေတဲ့အကြောင်းကပဲစနေနေ့မှာထောက်ထားတဲ့ American ပြည်ထောင်စုလွတ်လပ်ရေးနေ့ကိုမီးရှူမီးပန်းအမြောက်များဖြစ်လို့ဒီကျင်းပဖို့အတွက်သမ္မတ Trump အစိုးရအဖွဲ့ကစီစဉ်နေပါတယ်။ဇူလိုင်4ရက်လွတ်လပ်ရေးနေ့ထိမ့်မှတ်အတွက်ပြည်ထောင်ဝန်ကြီး David Bennett စီစဉ်နေတဲ့အထက်မှာမီးရှူမီးပန်းတောင်းဖြစ်လို့ဖို့ပါပါဝင်နေတဲ့အပြင်ကာဝေးဝန်ကြီးဌာနကလေရင်တွေပါဝင်ဟင်မှာပြန်ဝဲမှာဖြစ်ကြောင်းဝန်ကြီးဖန်နက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒါဟာလေကြောင်းစီးပြပုံစံတစ်မျိုးဖြစ်ပြီးအမေရိကန်စစ်တီတော်တွေအတွက်ဂုဏ်ပြုတဲ့သမ္မတဒေါနယ်ထရန့်ရဲ့2020အမေရိကန်နိုင်ငံအတွက်ဥညွတ်အလေးပြုတဲ့ဂုဏ်ပြုမှုဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်ဝါရှင်တန် DC ပြည်သူ့ရင်းမြစ်ကိုလာရောက်မဲ့ပရိသတ်တွေအတွက်ဝင်ခဖို့နှာခေါင်းစည်း3သိန်းထားရှိမယ်လို့ပြည်ထောင်ဝန်ကြီးဌာနအရာရှိတွေကပြောပါတယ်ဒါပေမဲ့လာရောက်သူတွေနှာခေါင်းစည်းတက်ဖို့လုံးမလို့တော့မပြောပါဘူး။ DC မြို့တော်ဝင် Mural Bowser ကတော့ဒီခန်းနောက်ကိုဘို့အစိုးရပိုင်းနေရာမှာကျင်းပလာမှုပိတ်ပင်ခွင့်မရှိပဲနဲ့ပြည်ထောင်ဝန်ကြီးဌာနဟာ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာမှုမရှိဘူးလို့ပြောဆိုပေးပါမယ်။ဒါအပြင် DC မြို့ကံတွေနေနဲ့ဇူလိုင်လရဲ့လွတ်လပ်ရေးပွဲကိုမိမိအိမ်အနီးဝန်းကျင်မှာသာကျင်းပကြပြီးလူအုပ်တွေကိုရှောင်ရှားဖို့ပြောပါတယ်။အမေရိကန်တခြားမြို့ကြီးအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်တချို့ပွဲမကျင်းပပဲဖြတ်သိမ်းတယ်လို့တချို့ကအကျဉ်းယုံပြီးကျင်းပကြမှာဖြစ်ပါတယ်